ရုရှားနိုင်ငံတောင်ပိုင်းမှာပောက်ကွဲမှုနှစ်ခုဖြစ်ပေါ်ပြီးတဘာဝဓာတ်ငွေပိုက်လိုင်းတွေပျက်စီးကုန်တဲ့အတွက်ရုရှားကနေအင်းကြီးချက်နိုင်ငံဂျော်ဂျီယာနဲ့အာမေးနီးယားနိုင်ငံတွေကိုဓာတ်ငွေတင်ပို့နေမှုတွေအနှောက်အယှက်ဖြစ်သွားခဲ့ပါတယ်။ဒီဒေသကနေရာအတော်များများဟာဆောင်းတွင်းကာလမှုအလွန်အမင်းအေးခဲနေတဲ့အတွက်စွန့်ရင်ပြဿနာတွေနဲ့ရင်ဆိုင်ရမယ်လို့ဂျော်ဂျီယာပြည်ထောင်စုနိုင်ငံကဆိုပါတယ်။ဒီပိုက်လိုင်းတွေပြင်ဆင်မှုအချိန်ဟာအနည်းဆုံး3ရက်ကြာမယ်လို့ခန့်မှန်းရပြီးတနင်္လာနေ့မှာအရန်စွန့်ရင်တူထောင်ထားမှုတွေကုန်တော့မယ်လို့ဂျော်ဂျီယာအာဏာပိုင်တွေကပြောပါတယ်။ရုရှားနိုင်ငံတောင်ပိုင်းကောကေးဆပ်ဒေသမှာနိုင်ဝက်ချပြီးဖြစ်ပွားခဲ့တဲ့ဒီကနေ့ပောက်ကွဲမှုဟာရေနံပိုက်လိုင်းနှစ်ခုမှထိမှန်ခဲ့ပြီးအာမေးနီးယားနိုင်ငံအတွက်ရေနံတင်ပို့မှုကိုလည်းပြတ်တောက်သွားစေခဲ့ပါတယ်။ရုရှားအာဏာပိုင်တွေကတော့ဒီပောက်ကွဲမှုဖြစ်ပွားရခြင်းအကြောင်းရင်းကိုမသိရသေးပေမဲ့ဒီအဖြစ်စီးခံရမှုကိုတော့လှည့်လျှို့ထားမှာမဟုတ်ဘူးလို့ပြောကြပါတယ်။